21ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံရဲ့ဆွေးနွေးပွဲနောက်ဆုံးရက်မှာအပြန်အလှန်ညှိနှိုင်းလို့မရတဲ့အချက်တချို့ကိုနောက်တစ်ကြိမ်ဆွေးနွေးပွဲမှာပြန်လည်ဆွေးနွေးဖို့ဆုံးဖြတ်လိုက်ပြီးမနေ့ဖြန်တနင်္လာနေ့မှာတော့ဒုတိယအကြော့ငြိမ်းချမ်းရေးညီလာခံပိတ်ပွဲပြုလုပ်မှာဖြစ်ပါတယ်။ညီလာခံကနေတည်တည်ကြကြရလထွက်မလာပေမဲ့လည်းနှစ်ပေါင်းများစွာတိုက်ပွဲတွေကနေအခုလိုစပွဲထိုင်ဆွေးနွေးနိုင်ခဲ့တဲ့အဆင့်အပေါ်မှာတက်ရောက်လာသူတချို့ကအပြုသဘောအကောင်းမြင်ကြပါတယ်။ညီလာခံမှာတည်င်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကိုကိုသားညဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မမေခါရေအခုဒီကနေ့ပြောမယ်ဆိုရင်တော့ဒီပြောင်းစုညီညာရေးညီလာခံကဆွေးနွေးပွဲတွေကဒီကနေ့နောက်ဆုံးမှာမနေ့ဖြန်ကပိတ်ပွဲပဲရှိတာပေါ့အဲ့တော့ဒီကနေ့နောက်ဆုံးအထိဆွေးနွေးခဲ့ကြတဲ့အထဲမှာဘယ်လိုကိစ္စမျိုးတွေကအဓိကအငင်းပွားစရာတွေဖြစ်နေတာတွေ့ရပါလဲဗျ။
နိုင်ငံရေးဌာနမှာရှိရဲခွဲမထွက်ရေးပြည်ထောင်စုကနေခွဲမထွက်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ရေတိုင်းရင်းသားတွေရေအစိုးရခြားထဲမှာနည်းနည်းလေးလေးနားလည်မှုလွဲနေတယ်ပေါ့နော်သူတို့ဒီကဏ္ဍကိုနောက်ထပ်ညီလာခံကြမှာဆက်ပြီးဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ချက်ချလိုက်တယ်ပေါ့အဲ့တော့အဲ့ဒီကိစ္စတစ်ခုကပဲဒီဆွေးနွေးပွဲကိုပို့ပြီးကြန့်ကြာစီရပါပဲ
ဒီတိုင်းသားတွေနဲ့အစိုးရနဲ့စစ်တပ်ကြားထဲမှာကွဲလွယ်သီးသာကွဲလွယ်ချက်တွေဆိုရင်ဘာတွေတွေ့ရလဲဒီညီလာခံထဲမှာ
ဒီညီလာခံမှာတိတ်ပြီးတော့တိတိကျကျကွဲလွယ်ချက်ကအများကြီးတော့မရှိဘူးရှင်အဲ့ခွဲမထွက်ရေးရဲ့နောက်ပြီးတော့လုံခြုံရေးကဏ္ဍရေပေါ့နော်အဲ့ကဏ္ဍနှစ်ခုကပဲနည်းနည်းလေးတိုင်းရင်းသားတွေနဲ့တမရော်နဲ့အစိုးရခြားထဲမှာနည်းနည်းလေးနားလည်မှုလွဲပြီးကွဲလွဲနေတာမျိုးရှိတယ်။ကျန်တဲ့စီးပွားရေးကဏ္ဍတို့လူမှုရေးနဲ့နေရာကဏ္ဍတွေကတော့တိတ်ပြီးတော့ကွဲလွဲချက်တွေမရှိဘူး။တင်ပြလာတဲ့အတိုင်းကိုသူတို့သဘောတူလက်ခံလိုက်တယ်ဆိုရက်အဖြေ reset တော့ထွက်ထားတယ်ရှင
်။လုံခြုံရေးကဏ္ဍမှာရောဘလို့အချက်တွေကကွဲလွဲတာလဲဘလို့တိတိကျကျအချက်တွေလဲ
။အဓိကတော့ Federal တက်မတော်ဆိုတဲ့ခေါင်းစဉ်မှရင်စပြီးကွဲလွဲနေတာပါ။တက်မတော်ဘက်က Federal ဆိုတဲ့စကားရက်ကိုလုံးဝမထည့်ခြင်းပေါ့နော်။တိုင်းရင်းသားတွေကတော့ Federal ဆိုတဲ့စကားကိုထည့်ခြင်းနဲ့အခြေအတင်တော်တော်လေးဖြစ်နေတာဖြစ်တဲ့အတွက်နောက်ဆုံးဘာလုပ်လိုက်လဲဆိုတော့ပြည်ထောင်စုအဆင့်နောက်ထပ်ညီလာခံမှာပဲဆက်ပြီးဆွေးနွေးသွားမယ်ဆိုပြီးတော့လုပ်လိုက်တယ်ပေါ့နော်
တယောက်လာတဲ့တိုင်းရင်းသားတွေရောအစိုးရတွေရောနောက်စစ်တပ်ဘက်ကဒီမမေခါစကားတွေလည်းပြောထားတဲ့ခါကျတော့သူတို့ရဲ့အမြင်ပေါ့ဒီညီလာခံနဲ့ပတ်သက်လို့ကျင်းတဲ့အားရမှုရှိကြရလား
တမရော်နဲ့အစိုးရဘက်ပိုင်းကတော့ကျင်းတဲ့အားရမှုရှိပါတယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60သူတို့တိုက်ပွဲတွေဝင်လာခဲ့ရတာအခုလိုဆွေးနွေးပွဲတွေလုပ်နိုင်တာကဒါအကောင်းလက္ခဏာစောင့်နေဆိုပြီးတော့ပြောကြရပါတော့တချို့တော့တိုင်းရင်းသားတွေကတော့တိုင်းရင်းသားအကုန်မပါတဲ့ပုံမှာတော့တိတ်ပြီးတော့အားရခြင်းနဲ့မရှိဘူးဒါပေမဲ့များသောအားဖြင့်တိုင်းရင်းသားတွေမှာမှဟိုအဖွဲလက်မှတ်ထိုးထားတဲ့အဖွဲ၈ဖွဲ့ဘက်ကတော့သူတို့ကဒီလိုညီလာခံကျင်းပတာကသူတို့အကောင်းလက္ခဏာစောင့်နေလို့သူတို့ကတော့ပြောရပါတော့တခြားသောတိုင်းရင်းသားတွေရဲ့စကားတံကိုလိုက်ပြီးတော့နားထောင်နေဆိုရင်တော့အဲ့တိုင်းရင်းသားတွေဘက်ကတော့တိတ်ပြီးတော့အခြေအနေအားရမှုမရှိဘူးရှင
်အခုဒီညီလာခံကိုထူးခြားခြားမြောက်ပိုင်းဖွဲ့တွေပေါ့ဝါရူကိုကန့်တို့နောက်တစ်ခါ KIA တို့တက်ပါတယ်အခုသူတို့ပြန်သွားပြီလို့သိရပါတယ်ခင်ဗျာသူတို့ ਨੇ နောက်ထပ်ဆွေးနွေးနိုင်မဲ့အလားအလာဘယ်လိုများရှိပါလဲအာဏာပိုင်တွေနဲ့ကြားထဲမှာပေါ့
ဆိုရဘက်ပိုင်းကိုကျမတို့လိုက်မိတဲ့အချိန်မှာဆိုရဘက်ပိုင်းကမြောက်ပိုင်းရဲ့ဖွဲ့နဲ့သူတို့ငင်းငင်းဆက်လုသွားမယ်ဆိုတဲ့စကားကိုပဲသူတို့ပြောနိုင်သေးတယ်ပေါ့နော်ဘလို့ပုံစံနဲ့ဆက်လုသွားမယ်ဘလို့ဆက်ပြီးတော့ငင်းငင်းရေးစကားဆက်ပြောမလဲတက်မတော်နဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့ကိစ္စကိုတော့သူတို့ဘက်ကလုံးဝမပြောသေးဘူးပေါ့နော်တက်မတော်ဘက်ကလည်းဒီမြောက်ပိုင်းရဲ့ဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာအခုချိန်ထိလက်ခံနေဆိုတဲ့သဘောထားမှတ်ချက်လည်းမပေးသလိုဒီမြောက်ပိုင်းရဲ့ဖွဲ့ဆိုတဲ့အကြောင်းအရာကိုလည်းတိတ်ပြီးပြောစီခြင်းနဲ့သဘောမှမရှိသေးဘူးရှင
့်ဟုတ်ကဲ့မြောက်ပိုင်းဖွဲ့ရဲ့သဘောထားရော
မြောက်ပိုင်းဖွဲ့ရဲ့သဘောထားကတော့သူတို့ကတော့ဒီဥစ္စာကငင်းငင်းရေးလမ်းစတစ်ခုအနေနဲ့တော့သူတို့ရှုမြင်တယ်ဒါပေမဲ့တကယ်တကယ်တမ်းမှာတော့သူတို့ကိုယ်တိုင်ကလည်းဒီဟာကတက်မတော်နဲ့ညှိနှိုင်းရမှာဖြစ်တယ်ဒါပေမဲ့တက်မတော်နဲ့ကလည်းအခုချိန်ထိစကားမပြောရသေးတော့သူတို့မှာတော့အားမလို့အားမရစိတ်တွေတော့ရှိပါတယ်ဒါပေမဲ့သူတို့ကတော့ဟိုပြောဆိုချက်တွေမှာတော့ဒါကအကောင့်ဘက်ကိုရှုမြင်နေလမ်းစာတစ်ခုပွင့်လင်းလေလို့ပဲပြောကြတာမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ဟိုအပြင်မှာစကားပြောကြည့်တဲ့အခါမျိုးတွေမှာဆိုရင်တော့သူတို့တိတ်ပြီးတော့အားမရတဲ့အတန်မျိုးတွေတော့ထွက်လာပါတယ်ရှင့်